အများပြည်သူနဲ့ထိတွေ့ဆက်ဆံမှုများတဲ့အစိုးရဌာန29ခုကျော်မှာအာဂရီလိုက်ဆောင်မှုတားဆီးကာကွယ်ရေးအဖွဲ့ရေးဖွဲ့ပြီးတော့လှုပ်ဆောင်နေပြီမလဲထိထိရောက်ရောက်အရေးယူမှုတွေလိုအပ်နေဆဲဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်ဒါကြောင့်မလို့လေအဂရီလိုက်ဆောင်မှုတိုက်ဖြတ်ရေးကိုဦးစားပေးပြီးတော့လုပ်မယ်ဆိုတဲ့ NLD အစိုးရလက်ထက်မှာအဂရီလိုက်ဆောင်မှုတွေဟာအရင်တိုင်းဆိုးရွားနေစေဖြစ်တယ်လို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်မင်းမြန်ထတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံရဲ့အဂရီလိုက်ဆောင်မှုအခြေအနေဟာနိုင်ငံပေါင်း180မှာအဆင့်132ရှိနေပြီးဒါဟာအရင်ကစစ်တမ်းထက်20နှိမ့်ကျသွားတာဖြစ်ကြောင်းတကမ္ဘာလုံးကအဂရီလိုက်ဆောင်မှုတိုက်ဖြတ်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International အဖွဲ့ကဒီနှစ်စာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တကယ်တော့မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးရေးနဲ့အာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကိုဦးစားပေးဆောင်ရွက်မယ်လို့သမ္မတဦးဝင်းမြင့်ကသူ့နိုင်ငံတော်တာဝန်ဆောက်ယူကတဲ့ကပြောခဲ့ရပါ။ပြောခဲ့တဲ့အတိုင်းလဲအာဂတိလိုက်ဆောင်မှုတွေကိုဖော်ထုတ်ရေးယူတာတွေရှိခဲ့ပေမဲ့အာဂတိလိုက်ဆောင်မှုတွေကတော့တိတိတတ်တာကြာမသွားဘူးလို့လေးလာသူတွေကသုံးသပ်ပါတယ်။အနေဒီအစိုးရတပ်တန်း၃နှစ်ကျော်ကာလမှာအစိုးရဌာနတွေအတွင်းအာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကိုပို့ပြီးလှုပ်ဆောင်လာပေမဲ့လို့ပြဿနာရဲ့အရင်းခံအကြောင်းရင်းတွေကိုပါရှာဖွေဖြေရှင်းသွားဖို့လိုတယ်လို့တနင်္သာရီတိုင်းတရားမျှတမှုပေါင်းဆက်ညှိနှိုင်းရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
အခုနေရကမ္ဘာလက်တက်ရရှိတော့ကျူးနေတဲ့ရှိတော့ဆိုတော့ဥမာဒီဌာနတွင်နေသွားလဲလာတဲ့ခါတိုင်းပပိရင်လည်းဘာမှမလုပ်ဘူးဆိုတဲ့တချို့သောပုဂ္ဂိုလ်တွေကရှိနေတယ်ဗျာအဲ့တော့ပထမဦးဆုံးကဒီအာဂတိလိုက်သမှုတိုက်တဲ့ဥပဒေမှာပေးတဲ့လူကဖမ်းမယ်ဆိုတဲ့ဟာကိုပြင်မဟုတ်ဘူးဆိုရင်မပေးလို့မလုပ်ဘူးဆိုတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့တိတိကျကျအရေးယူဖို့ဆိုတယ်တနည်းအောင်ပါပဲဒီကျွန်တော်ပြောတာကအထူးဖြစ်ပြည်သူတွေနဲ့ဆက်ဆံရတဲ့အများဆုံးသောဌာနတွေမှာတကယ်ကြီးတဲမှာအပြည့်အစုံရမယ်လို့အဲဒီကတော့ကြောက်လာဖို့ရှင်တနည်းအတွက်တော့မပြည့်စုံအပြည့်လို့ရမယ်အပြည့်လို့ဘူးဆိုရင်အရေးယူမဲ့စိတ်ကြလေးတွေကိုကျွန်တော်တို့ကလုပ်ပြနိုင်မလားပေါ့တစ်ဖက်ကဝန်ထမ်းတွေရဲ့ဘလောက်မကောက်ဘူးလို့အွန်နေတဲ့ဒီကကြောက်တုံးနေရတဲ့ကျွန်တော်တို့တခြားသောဘအစီအစဉ်တွေလုပ်နိုင်မလဲစဉ်းစားဖို့လည်းလိုတယ်လုပ်ပြဖို့လည်းလိုတယ်လို့ကျွန်တော်တို့အနေနဲ့ပြောခဲ့တယ်
အာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ဟာဝန်ကြီးဌာနတွေအတွင်းကအကျင့်ပြချစားတာတွေကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပေမဲ့ကော်မရှင်ရဲ့2018နှစ်ကုန်ပိုင်းကမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့လူထုစစ်တမ်းအရဆိုရင်အာဂတိလိုက်ဆောင်မှုအခြေအနေတွေဟာတရားဥပဒေစိုးမိုးရေးနဲ့အရေးယူရာအားနည်းရာကြောင့်အရင်အတိုင်းပဲဆိုးရွားနေစေဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်က2019ဧပြီလ29ရက်ပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်Transparency International အဖွဲ့ရဲ့အကြံပြုချက်ထုတ်ပြန်ချက်တွေဟာပြည်များတွက်ချက်မှုသာဖြစ်ပြီးအာဂတိလိုက်ဆောင်မှုနဲ့ပတ်သက်လို့စ조사ဆောင်ရွက်နေကြောင်းအာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ
်DI ကနေမှာထုတ်ပြန်လာတဲ့ CPI index ကဘယ်လိုပြောရသေးပါလဲဆိုတဲ့အခါကျတော့သူတို့ကတော့ဒီနိုင်ငံတိုင်းနိုင်ငံတွေမှာပေါ့နော်ဒီ AI လိုက်ဆောင်မှုတစ်ခုတည်းတိုင်းလာတော့မဟုတ်ပါဘူးဆိုတော့သူကကန်သားတွေအများကြီးကွဲပါတယ်တဲ့ကျွန်တော်တို့ဒီအစိုးရရဲ့ဒါကိုအုပ်ချုပ်မှုကိုယ်ရဲ့ခန္ဓာပေါ်လင်းမြင်တာမျိုးပြတာအဲ့လိုမျိုးခန္ဓာခြေခုတချို့ဆိုလို့ရှိရင်တချို့နိုင်ငံကျတော့ခုနှစ်ခုကိုကျွန်တော်တို့ကောက်ပြီးတော့မှဒါတွေကို average ပြန်လုပ်ပြီးတော့မှအမှတ်ပေးတာပါနော် correction တခုတည်းအတွက်တော့မဟုတ်ပါဘူးတဲ့
အာဂတိလိုက်ဆောင်မှုတိုက်ဖြတ်ရေးဥပဒေကို2013စက်တင်ဘာ18ရက်မှာအတည်ပြုခဲ့ပြီးယာရူတာဝန်အလွဲသုံးစားပြုပြီးလက်ပေးလက်ယူရာတွေကိုရေးရှိနိုင်ဖို့ပြဋ္ဌာန်းခဲ့တာပါအဲ့ဒီနောက်2019နိုဝင်ဘာ23မှာအာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းခဲ့ပြီး2018အတွင်းမှာပြည်သူလူထုကနေကော်မရှင်ကိုတိုင်ကြားလာတဲ့တိုင်ကြားစာပေါင်း1000ကျော်ရရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အစိုးရအဖွဲ့ဝန်ကြီးချုပ်တဦးအပါအဝင်ပြည်အောင်စုဝန်ကြီးအစင်တီအာဂတိလိုက်ဆောင်မှုစွဲချက်တွေနဲ့စုံစမ်းစစ်ဆေးရာတွေလုပ်ခဲ့နိုင်ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာအောက်ခြေအစဉ်စဉ်အမြင့်တွေနေရဲ့အာဂတိလိုက်ဆောင်မှုတွေကိုတက်ဖြတ်ရေးမှာဒီထပ်ပို့ပြီးဥပဒေစိုးမိုးရေးအရေးယူဆောင်ရွက်မှုတွေလိုအောင်မယ်လို့လေးလာသူတွေကပြောပါတယ်